ကျောက်ဆုံးနေတဲ့ sorry သတင်းသမားဂျမက်ကက်ရှူဂီရဲ့ကံကြမ္မာတိတ်ပြီးတော့ကောင်းမွန်မရပဲအသက်ခံလိုက်ရတာဖြစ်နိုင်တယ်လို့ American သမ္မတ Donald Trump ကစနေနေ့မှာပြောလိုက်ပါတယ် sorry နိုင်ငံမှာဩဇာအာဏာကြီးတဲ့အင်ရှေ့ဇာမင်းသား Mohammed bin Salman ကိုဝေဖန်ရေးသားလို့ရှိတဲ့သတင်းတော်ကက်ရှူဂီဟာအော်တိုဘာလ2ရက်နေ့ကတူရကီမှာရှိတဲ့ sorry ကောင်စစ်ဝင်ရုံးတွေကိုဝင်ပြီးတော့ပျောက်ဆုံးသွားခဲ့တာပါသူအတွက်ကနဦးမျှော်လင့်ချက်ကတော့အသက်ခံရတာမျိုးမဟုတ်ပါစေနဲ့လို့ပြောရပေမယ့်အကြားသလောက်ဒီမျှော်လင့်ချက်တိတ်ပြီးတော့အရာရောက်ပုံမရဘူးလို့သမ္မတဒေါ်နယ်ထရမ့်ကအိမ်မီရောမှာပြောပါတယ် sorry သတင်းသမားကာရှိုဂီအသက်ခံရတယ်ဆိုတော့ခိုင်လုံချက်ရလို့အမေရိကန်ပြည်ထောင်စုအနေနဲ့ sorry ကိုလက်နဲ့ရောင်းချမှုတွေရက်ရင်ဒါဟာကိုယ့်ကိုယ်ကိုအပြစ်ပေးရကြတယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါတယ်တူရကီနိုင်ငံက sorry ကောင်စစ်ဝင်ရုံးဝင်ထဲမှာတရင်းနောက်ဂျမဲကာရှိုဂီတက်ခံရတယ်ဆိုတာအတိပြုနိုင်ရင် sorry အာရေဗီယာနိုင်ငံကိုပြင်းထန်တဲ့အရေးယူအပြစ်ပေးမှုလုပ်မယ်လို့တော့သမ္မတဒေါ်နယ်ထရမ့်ကသတိပေးထားတာပါတရင်းနောက်ကာရှိုဂီကိုတက်ဖြတ်ဖို့ sorry အင်ရှေမင်းသားမိုဟာမက်ဘင်ဆာမန်ကအမိန့်ပေးခဲ့တာဟုတ်မဟုတ်ဘယ်သူမှမသိနိုင်သေးပေမဲ့ဒါကိုဖော်ထုတ်နိုင်အောင်ဖော်ထုတ်နိုင်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ဒါတကယ်မှန်ရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့အတော့ကိုစိတ်ပြတ်ဒေါသဖြစ်မိမယ်လို့လည်းဆိုပါတယ်ကာရှိုဂီယာသူပတ်ထားတဲ့ Apple Watch လက်ပနာကြီးကနေတဆင့်သူ့သေဆုံးမှုကိုမှတ်တမ်းပြုကောင်းပြုထားနိုင်မယ်လို့လဲသတင်းမီဒီယာတွေကခန့်မှန်းရေးနေပါတယ်သူတယုံနဲ့ဝင်ချိန်မှာအဲ့ဒီနာကြီးကနေတဆင့်ဘာတွေဖြစ်ခဲ့လဲဆိုတာကိုဖမ်းယူနိုင်ခဲ့မယ်လို့တွက်ဆထားကြတာပါကာရှိုဂီယာလက်ထပ်ဖို့အတွက်လိုအပ်တဲ့အထောက်အထားရယူဖို့တူရကီမှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကဝင်ရောက်သွားခဲ့တာပါသူပတ်ထားတဲ့ Apple Watch လက်ပနာကြီးဟာ iCloud နဲ့ရောသူလက်ထက်မဲ့အမျိုးသမီးနဲ့အတူကြံခဲ့တဲ့လက်ကင်ဖုန်းတွေပါချိတ်ဆက်ထားတာပါသူတန်ရုံးကပြတ်ထွက်လာမှကိုစောင့်နေပေမဲ့လို့နောက်ဆုံးချိန်ထိပြန်ထွက်မလာဘူးလို့သူနဲ့လက်ထက်မဲ့အမျိုးသမီးကပြောပါရယ်အဲ့ဒီနာရီမှာသူညင်မဲ့နှိမ့်ဆက်ခံရတာဘယ်လိုအသက်ခံခဲ့ရလဲဆိုတာတွေကိုမှတ်တမ်းလုပ်ထားနိုင်မယ်လို့လည်းယူဆနေကြတာပါကာရှိုဂီယာအမေရိကန်ပြည်ထောင်စုမှနေထိုင်ပြီးတော့ The Washington Post မှာ Sorry နိုင်ငံနဲ့ပတ်သက်လို့ဝေဖန်မှတ်ချက်ရေးသားနေသူဖြစ်ပါတယ်။ကာရှိုဂီယာကောင်စစ်ဝင်ရုံးထဲမှာတက်ခံရတယ်ဆိုတာကိုဗီဒီယိုအထောက်အထားရှိတယ်လို့တူရကီအစိုးရကနေအမေရိကန်တာဝန်ရှိသူတွေကိုအကြောင်းကြားတယ်လို့ Washington Post ကပြီးခဲ့တဲ့အပတ်ကရေးသားခဲ့ပါတယ်။ဒါပေမဲ့လည်းကာရှိုဂီပြဆုံးမှုနဲ့ပတ်သက်ပြီးတော့သူတို့နဲ့ဘာမှမဆိုင်ဘူးလို့ Sorry တာဝန်ရှိသူတွေကညင်းပါတယ်။သူဟာတန်ရုံးနဲ့ဝင်ပြီးတော့မကြခင်မှာပြန်ထွက်သွားတယ်လို့ Sorry ဘက်ကညင်းဆိုထားပါတယ်ခင်ဗျာ။